ဒီမေနိုင်ငံကဟူတီတပုံတွေအပေါ်ဆော်ရီဦးဆောင်တဲ့မဟာမိတ်တွေရဲ့သတင်းနှစ်ပတ်ကြာလေးချောင်းထိုးစစ်တွေဟာနိုင်ငံတော်မှာတပုံတွေရှေ့ဆက်တက်မလာနိုင်အောင်လို့ဟန်မတားနိုင်ခဲ့ပါဘူး။ရှီယာတပုံတွေနဲ့မဟာမိတ်တပ်ဖွဲ့တွေဟာအေဒီမြို့အချက်ချာနေရာတွေနဲ့ယီမင်နိုင်ငံရှေ့တောင်ပိုင်းကဆွန်နီမွတ်စလင်အများစုရှိရာဒေသတွေကိုကြာသာပတေးနေ့အထိဇက်တိုက်ထိုးစစ်တွေဆင်ခဲ့ပါတယ်။ဆော်ရီမဟာမိတ်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ကြီးအာမက်အယ်အစ်စရီကတော့တပုံတွင်ရှစ်တက်လာနေတယ်ဆိုတဲ့ပြောဆိုမှုတွေကိုကြာတာပရင်းတွေကပဲပယ်ချလိုက်သလိုကွဲထွက်နေတဲ့တက်စု၄တွေလောက်ကသာရှစ်တိုးလာတာဖြစ်ပြီးတော့ဒီအုပ်စုတွေကိုလည်းတုတ်တင်ပြစ်နိုင်တယ်လို့ပြောဆိုခဲ့ပါတယ်။တပုံအုပ်စုတွေကြာဆက်သွယ်ရေးတွေကိုလည်းထက်တောက်ထားတယ်လို့ဆိုပါတယ်။ဟူတီတပုံတွင်ဟာလူနေရပ်ကွက်တွေမှာလက်နက်တွေကိုဝတ်ထားတယ်လို့ဆွဆွဲခဲ့ပြီးတော့ဒီလက်နက်တွေကိုလည်းဖျက်ဆီးပစ်သွားမယ်လို့တတိပေးခဲ့ပါတယ်။ဆော်ရီဦးဆောင်တဲ့တပ်ဖွဲ့တွေဟာကြာတာပရင်းနေ့ကစာနာမျိုးတော်တဝိုက်ကသဘုံတွေရှိရာနေရာတွေကိုအဆက်မပြတ်လေကြောင်းကနေတိုက်ခိုက်နေပြီးတော့ကာကွယ်ရေးဝန်ကြီးဌာနအဆောက်အုံကိုလည်းဘုံကျဲခဲ့တယ်လို့ပြင်သစ်သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကတော့ဆော်ရီရဲ့ဘုံကျဲတိုက်ခိုက်မှုဟာလူမျိုးတုံးတက်ဖြတ်မှုလို့ပြောဆိုလိုက်ပြီးတော့ရာဇဝတ်မှုဆန်တဲ့လောက်ရက်ကိုရက်တံဖို့လည်းတတိပေးခဲ့ပါတယ်။ဟူတီတပုံတွေကိုကြောက်ရအောင်ခံပေးထားတယ်လို့ယုံကြည်ထားတဲ့အီရန်နိုင်ငံကတော့ယီမင်ရေပိုင်နက်နာကိုစစ်တမောတွေဆစ်လွတ်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်။